ဒေါက်တာမြင့်ချုံခမဩစတြေးလျနိုင်ငံကိုဒီမြန်မာပြည်ရ88မျိုးဆက်ចောင်းသားကောင်းဆောင်တွေလာရောက်လည်ပတ်ခဲ့တာနဲ့ပတ်သက်ပြီးဒီခီးစဉ်တစ်လျှောက်မှာဒေါက်တာမြင့်ချုံလည်းလိုက်ပါခဲ့တယ်လို့ကျွန်တော်ကြားရပါတယ်အဲ့တော့ဒီ19ရက်နေ့မှာဩစတြေးလျနိုင်ငံသားဝင်ကြီးနဲ့တွေ့တဲ့အကြောင်းကျွန်တော်နည်းနည်းပြောပါလားခင်ဗျာ
ကျွန်တော်19ရက်နေ့ညနေ 9:00 မှာဩစတြေးလျနိုင်ငံသားဝင်ကြီးဂျူလီဘစ်ရှော့ကကိုမေကွန်နယ်တို့ကိုချင်မီတို့ကိုခုကြီးတို့ကိုတက်လက်လဲလဲပဲကြိုဆိုပြီးတော့သူဇူလိုင်2ရက်နေ့မှာမြန်မာနိုင်ငံသွားမယ်ကြောင်းတချို့မလို့သူမသွားခင်မှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးနဲ့ဖြစ်ပျက်နေတဲ့အထက်ရအခြေအနေဒီပေါ်မှာကိုမေကန်ရဲ့တုံ့တက်ချက်တွေကိုသူနားထောင်သွားခြင်းနဲ့သူကအနိမ့်တန်းပြောတယ်ဗျပြီးတော့သူကချက်ချင်းမဲ့သူမေးတယ်လေဒီ2008ဖွဲ့စည်းပုံချင်းကဥပဒေပြုပြင်ပြောင်းလဲရေးပေါ်မှာအဓိကအဟသာဖြစ်နေတဲ့ဒီပုံမှန်436ကိုနော်ပြင်ဆင်လို့ဆောင်ရေးနဲ့ပတ်သက်ပြီးတော့အခြေအနေဘယ်လိုရှိလဲမေးတယ်ဗျကိုမေကွန်နယ်တို့ကတော့ဒီကိစ္စကိုသူတို့အနေဒီနဲ့ပူးပေါင်းလှုပ်ဆောင်နေတယ်ဆိုတာဟာတကယ်ကိုရည်ကြီးတဲ့ကိစ္စဖြစ်လို့သားနော်လုပ်နေတာဖြစ်တယ်။လူတို့ရဲ့ထောက်ခံမှုတွေအများကြီးရနေတယ်။ထောက်ရှာမှုကလည်းအချိန်ဝါနဲ့သွားနေတယ်။ဒါပေမဲ့ဒါအားလုံးဟာလွတ်တော်ပြင်ကနေလူတို့ရဲ့ဆန္ဒကိုလွတ်တော်ထဲရောက်အောင်လှုပ်ရှားနေတဲ့လှုပ်ရှားမှုဖြစ်တယ်။ရေးချမ်းစွာပဲလှုပ်ရှားမယ်။လွတ်တော်ထဲမှာပြောင်းလာအောင်ဆက်ပြီးကြိုးစားသွားမယ်။ဒီလိုပဲဟာလားအလားအလာရှိရှိရအောင်ကျွန်တော်တို့ကြိုးစားကြမယ်ဆိုပြီးတော့ကိုမင်းကိုနိုင်ငံအဲ့ဒီပြောသွားတယ်ဗျ။ဒါပြင်ဒီပြောင်းလဲရေးဟာ2008ဖွဲ့စည်းပုံချင်းကဥပဒေကိုဒီမိုစီနီးကြနော်ဖွဲ့စည်းပုံဖြစ်ဖို့အတွက်ပြောင်းလဲတဲ့ညံမှာ436ဟာအိမ်ရဲ့တကားကိုဖွင့်တဲ့သဘောမျိုးဖြစ်တဲ့ကြောင်အရေးကြီးတဲ့ပထမအဆင့်မို့လို့ဒီအဆင့်မှာဩစတြေးလျအဆိုးအနေနဲ့နေတဲ့အားလိုက်တောက်ခံအားပေးဖို့ကိစ္စကိုသူကတောင်းဆိုသွားတယ်ဗျ
ဟုတ်ကဲ့အဲ့တော့ဩစတြေးလျနိုင်ငံရေးဝန်ကြီးကဘာများပြန်ပြောတယ်လဲဦးမြင့်ချွေ
အရင်တော့သူတို့ကဒီဖွဲ့စည်းပုံချင်းဥပဒေရဲ့ဖြစ်စဉ်တွေကိုသူတို့ကအပြစ်နာစာတွေရှိတယ်ဆိုပြီးတော့ချိန်တော့တော့ပြောခဲ့ဘူးလေဗျတက်ခံဘွားမှာဒီနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ခါကျတော့သူဒီပေါ်မှာသူဘာမှမှတ်ချက်မပေးဘူးဖွဲ့စည်းပုံချင်းကဥပဒေရဲ့ပြဿနာတွေကိုသူတို့သဘောပေါက်တယ်လွတ်လပ်ပြီးတရားမျှတတဲ့ပြည်ပလင်းနဲ့ရွေးကော်ဖြစ်အောင်တော့အပြည့်အဝကူညီမယ်မြန်မာနိုင်ငံသွားတဲ့ခါမှာလည်းတက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့တွေ့ဆုံဆွေးနွေးတဲ့ခါမှာလည်းပဲသူနော်ဒါကိုသူလေးတဲ့နားထောင်မယ်လို့ဆယ်တော့သူဘာမှသဘောထားဒါနဲ့ပတ်သက်ပြီးတော့ဖွဲ့ဝင်တွေနဲ့မပြောသွားဘူးခင်ဗျနိုင်ငံခြားရေးဝန်ကြီးကစီးပွားရေးနဲ့ပတ်သက်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေကိုလည်းသူကတင်ချမေးတယ်ဗျမေးတော့ကိုမီးကွန်တွေလို့ပြောတာကမြန်မာနိုင်ငံမှာတကယ်ကောင်းမွန်တဲ့ဘဏ်စနစ်လည်းမရှိသေးဘူး။စီးပွားရေးလုပ်ငန်းတွေကိုအာမခံတဲ့ဥပဒေတွေလည်းကောင်းအောင်မရှိသေးဘူး။နောက်တစ်ခုကဥပဒေစိုးမှုကလည်းမရှိတဲ့ပြင်လက်စားမှုကလည်းအဆင့်တိုင်းမှာရှိတော့ဘယ်နိုင်ငံတကာအဖွဲ့အစည်းမှလာပြီးတော့ရင်းနှီးမြှုပ်နှံဖို့ဆိုတာလားလားမမြင်ဘူး။ရင်းနှီးမြှုပ်နှံမယ်ဆိုရင်လည်းဒေသခံပြည်သူတွေရဲ့စားဝတ်နေရေးနဲ့ပတ်သက်ပြီးတော့ကျန်းမာရေးပညာရေးတွေကိုပံ့ပိုးရေးနောက်တစ်ခုကတော့ဒီတဘောပတ်ဝန်းကျင်တွေကိုထိန်းသိမ်းရေးနဲ့ဒီပညာတွေကိုလည်းပဲဒေသခံပြည်သူတွေနားလည်တက်ကြောင်းတော့ခွဲပြောင်းပေးစီစဉ်မျိုးတွေရှိရင်တော့အကောင်းဆုံးပဲလို့ပြောတယ်လက်ရှိတာတွေမရှိတဲ့ပုံမှာဖွဲ့စည်းပုံချင်းကဥပဒေနဲ့တည်တည်ချာချာအာမခံပြီးလုပ်ပေးမှဥပဒေတွေနဲ့ပြဋ္ဌာန်းမှဖြစ်မယ်ဆိုတဲ့ကြောင်ပြဿနာတွေအားလုံးဟာဖွဲ့စည်းပုံချင်းကဥပဒေပြုပြင်ပြောင်းလဲမှတာနဲ့ဖြေရှင်းလို့ရမယ်ဆိုတာကိုအဓိကထားပြီးတော့သူကဝန်ကြီးကိုပြောတယ်ဗျ
ဟုတ်ကဲ့ဦးမြင့်ချိုရေးကိုမင်းကိုနိုင်တို့ခီးစဉ်ကနောက်ထပ်ကမှတ်မှတ်ရရဗာရီများရှိပါသေးလဲခင်ဗျာ
ဂျွန်လ20ရက်နေ့ညနေမှာတော့မြန်မာပြည်လှုပ်ရှားနေကြတဲ့အစီအစဉ်ဖြေဆိုင်ဒီမိုစီရေးလှုပ်ရှားတဲ့အဖွဲ့အစည်းကိုယ်စားလှယ်အားလုံးနဲ့ဒေးနိုင်လောက်ချိန်ယူပြီးတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးတယ်လူ100လောက်တက်တယ်ခုခုလင်းလင်းနဲ့အပြန်အလှန်ခုအမြင်သူ့အမြင်တွေကိုဖလှယ်ပြီးတော့မြန်မာနိုင်ငံဘယ်လိုကောင်းအောင်လုပ်ကြမလဲဆိုတော့ဆွေးနွေးတယ်ပြီးတော့ကျွန်တော်တို့21ရက်နေ့မနေ့10ရက်နေ့မိုးလွယ်2နိုင်ခွဲထိရှင်နေမြို့မှာခြေဆိုင်တဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံဆွေးနွေးကြတယ်အဲ့ဒီမှာတော့မြန်မာမိသားစုတွေ200ကျော်ကျော်တက်ရောက်ကြပြီးတော့ကိုမင်းကိုနိုင်တို့တင်ပြဆွေးနွေးတဲ့ရှိအနေထားသုံးသပ်ချက်တွေပေါ်မှာတကယ်ကိုစိတ်ဝင်စားနဲ့နားထောင်တယ်တကယ်အပြုတ်ဘောနဲ့မေးကြတယ်အချံပေးမှုတွေလည်းရှိတယ်ကိုမင်းကိုနိုင်ကိုဂျီမီတို့ကလည်းပဲနည်းနည်းနည်းနည်းပြည့်ပြည့်စုံစုံနဲ့သူတို့ဖြေချသွားတာကိုတွေ့ရတဲ့ခါကျတော့သူတို့မြန်မာအတိုင်းဝိုင်းကလည်းအမတန်လေးဟာလားအားလည်းအားရတယ်ဝမ်းလည်းဝမ်းတာတယ်ကျေးဇူးလည်းတင်ရတယ်ခင်ဗျ
ဟုတ်ကဲ့ခင်